္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇူလိုင်လ31ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထွန်းပါရှင်ဒီနေ့ညအစီအစဉ်မှာစက်ကောင်စီကအရေးပေါ်သက်တမ်း6လထပ်တိုးလိုက်တဲ့သတင်းနဲ့အတူမြန်မာကျန်းဝေတန်ဖိုးစံချိန်တင်ကျဆင်းနေတဲ့အကြောင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကိုနေပြည်တော်မှာဒီနေ့မနက်ကျင်းပခဲ့ပြီးတော့အရေးပေါ်ကာလနောက်ထပ်သက်တမ်း6လတိုးလိုက်ပါတယ်။အစည်းအဝေးကိုကျန်းမာရေးကြောင့်ဆေးခွင့်ယူထားတဲ့ယာယီသမရာဦးမြင့်စွေအစားမကြသေးခင်ကမှတာဝန်လွှဲယူထားတဲ့စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းကဦးဆောင်ပြီးတော့ကျင်းပခဲ့ပါတယ်စစ်ကောင်းဆောင်ကနယ်မြေဒေသတည်ငြိမ်အေးချမ်းရေးဆောင်ရွက်ဖို့လိုအပ်နေတဲ့အခြေအနေတွေနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးဆက်လက်အကောင့်ထည့်ဖော်ဖို့အရေးပေါ်ကာလကိုနောက်ထပ်6လသက်တမ်းတိုးဖို့တင်ပြခဲ့တယ်လို့စစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်အနာသိမ့်ပြည့်ရဲ့နောက်စကောင်စီကအရေးပေါ်ကာလကို6လတစ်ကြိမ်သက်တမ်းတိုးလာတာအခုနဲ့ဆိုရင်6ကြိမ်ရှိပါပြီရှင်မန္တလေးမြို့အနီးစစ်စင်ရေးတွေရောက်လာပြီးမို့စစ်ရေးအခြေအနေကိုမျက်ခြေမပြတ်စောင့်ကြည့်ဖို့နဲ့ကြိုတင်တင်ဆက်ကြဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်မန်းဝင်းခိုင်တန်းကသတိပေးလိုက်ပါတယ်နယ်မြေကဏ္ဍအလိုက်ပြင်ဆင်သင့်တာတွေကိုကြိုတင်ပြင်ဆင်ဖို့စစ်စင်ရေးတွေကိုနားဆွင့်ထားဖို့စစ်ကောင်စီအုပ်ချုပ်ရေးရန်နရားကိုအပီးတိုင်ဖြိုချနိုင်ဖို့နဲ့တော်လန်ရေးကိုအောင်အောင်မြင်မြင်ပွဲသိမ်းနိုင်ဖို့အချိန်ကိုက်စီမံဖို့ကိုလည်းဇူလိုင်လ30ရက်နေ့က NUG အစည်းအဝေးမှာပြောခဲ့ပါတယ် NUG ရဲ့မန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်မတော် MDY PDF ဟာစင်ကူးမြို့ကိုထိန်းချုပ်ထားသလိုမိုးကုတ်မြို့တိုင်တိုက်ပွဲမှာလည်း TNN နေနဲ့ပူးပေါင်းတိုက်ခိုက်ခဲ့ပါတယ်ရှင်စစ်ကောင်စီနဲ့ကိုကန်တပ်မတော် MNDAA တို့နှစ်ဖက်တိုက်ပွဲကြားပိတ်မိနေတဲ့လာရှိုးအကျဉ်ထောင်ဦးစီးမှုအပါဝင်ဝန်ထမ်းတွေနဲ့မိသားစုဝင်120ကျော်ကိုဝါတပ်ဖွဲ့ UWSA ကဇူလိုင်လ30ရက်နေ့နေ့လယ်ပိုင်းမှာမိုင်းရဲမျိုးကိုခေါ်ထုတ်သွားတယ်လို့ကိုယ်တိုင်မြင်တွေ့ခဲ့ရသူတွေက RFA ကိုပြောပါတယ်လာရှိုးအကျဉ်ထောင်အနီးကခြေရင်တက်ရင်ခလာရ68တက်ကိုကိုကန်တက်ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်လာရှိုးအကျဉ်ထောင်ကဝန်ထမ်းနဲ့မိသားစုဝင်တွေထွက်ပြေးခဲ့တာပါအကျဉ်ထောင်ဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့သတင်းသိရဖို့ဝါတပ်ဖွဲ့လာရှိုးယုံဆက်ဆံရေးတာဝန်ခံဦးညီရန်ကို RFA ကဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားတာမရှိပါဘူးရှင်ချင်းပြည်နယ်ဟာခါမြို့ပြည်နယ်ရဲစခန်းအချုပ်ထောင်ကနေလွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေထဲမှာထောင်နှံတသက်တကျွန်းချခံထားရသူ9ယောက်ပါဝင်တယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကသတင်းထုတ်ပြန်ပါတယ်ပြည်နယ်ရဲစခန်းကိုဇူလိုင်လ20ရက်နေ့မှာချင်းဒေသကာကွယ်ရေးတပ်ဖွဲ့ဟာခါ CDF ကဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်အချုပ်ထောင်ထဲကအကျဉ်းသား62ယောက်ကိုကယ်ထုတ်ခဲ့တာဖြစ်ပါတယ်ပြန်လွတ်လာသူတွေထဲမှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတွေနဲ့ထောင်နှံတသက်တကျွန်းချခံရသူ9ယောက်အပါအဝင်ထောင်နှံ3နှစ်ကနေ15နှစ်အထိချမှတ်ခံရသူ49ယောက်ပါဝင်ပါတယ်ရှင်မန္တလေးတိုင်းစင်ကူးမြို့နယ်ရွာသားရွာကပြူစောထီအဖွဲ့ဝင်30ကျော်ကိုဒေသကာကွယ်ရေးတပ်ဖွဲ့တွေကဖမ်းဆီးထားပါတယ်အဲ့ဒီရွာကပြူစောထီစခန်းကိုဇူလိုင်လ25ရက်နေ့မှာပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေဝင်ရောက်စီးနှင်းခဲ့ပြီးတဲ့နောက်ဖမ်းဆီးခဲ့တာပါဒီရွာဟာစင်ကူးမှာစစ်တပ်ကိုထောက်ခံတဲ့အကြီးဆုံးပြူစောထီရွာဖြစ်တယ်လို့စင်ကူးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံကပြောပါတယ်ဖမ်းဆီးထားသူတွေထဲမှာအသက်20ကနေ50ဝန်းကျင်အရွယ်အမျိုးသားနဲ့အမျိုးသမီးတွေပါဝင်ပြီးတော့သူတို့ကိုစစ်ဆေးမေးမြန်းနေတယ်လို့ပြောပါတယ်ရှင်မြန်မာရေးမှာအမေရိကန်အစိုးရရဲ့တန်တမန်ရေးကိုမြင့်တင်ဖို့နဲ့တော်လန်ရေးအင်အားစုတွေကိုပို့ပြီးတော့ထောက်ပံ့ကူညီပေးဖို့အမေရိကန်အထက်လွှတ်တော်အမတ်5ဦးကအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကိုဇူလိုင်လ29ရက်နေ့ကစာပေးဖို့တိုက်တွန်းလိုက်ပါတယ်ဒီစာထဲမှာအမေရိကန်အစိုးရရဲ့တန်တမန်ဆက်ဆံရေးဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NND နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တာမကလက်တလုံးနိုင်ငံတဝန်းနယ်မြေစိုးမိုးမှုတွေရှိလာတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါနီးကပ်တဲ့ဆက်ဆံရေးရှိတဲ့နယ်လို့ပြောထားပါတယ်ရှင် အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်မြန်မာနိုင်ငံမှာကျန်းမာရေးတန်ဖိုးစံချိန်တင်ကျဆင်းလာနေပြီးဇူလိုင်လ31ရက်နေ့ဒီနေ့မှာအမေရိကန်ဒက်ဒေါ်လာကိုကျပ်ငွေ 9,400 နီးပါးနဲ့ရွှေတစ်ချပ်သားကိုကျပ်65သိန်းကျော်ရောက်ရှိလာခဲ့ပါတယ်။အပြည့်အစုံကိုမဲ့ရင်မျိုးသူတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာကြက်ငွေတန်ဖိုးစံချိန်တင်ဇက်တိုက်ကျဆင်းလာတာနဲ့အတူဇူလိုင်လ31ရက်ဒီကနေ့ပြင်ပဈေးကွက်မှာတော့အမေရိကန်ဒေါ်လာကိုမြန်မာကြက်ငွေ 9,380 နဲ့ရွှေတစ်ကျပ်သားကိုကျပ်65သိန်းကနေ68သိန်းအထိမြင့်တက်နေတယ်လို့ရွှေလုပ်ငန်းရှင်တွေကပြောပါတယ်။ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကပြင်ပဈေးကွက်မှာရွှေတစ်ကျပ်သားကိုကျပ်ငွေ53သိန်းကျော်နဲ့အမေရိကန်ဒေါ်လာကို4500ကျပ်လောက်ရှိခဲ့ရတာကနေတစ်လအတွင်းမှာပဲရွှေဈေးကကျပ်10သိန်းကျော်နဲ့အမေရိကန်ဒေါ်လာကိုကျပ်ငွေ890လောက်အထိမြင့်တက်သွားတာပါ။ပြင်ပမှာနိုင်ငံခြားငွေလဲနှုန်းမြင့်တက်လာတာနဲ့အတူရွှေဈေးတွေပါမြင့်တက်လာတာလို့လုံခြုံရေးအရာအမည်မဖော်လို့တဲ့ရန်ကုန်မြို့ကရွှေလုပ်ငန်းရှင်တယောက်ကပြောပါတယ်။
အဲ့တော့ငွေကြေးတက်နေတူရတော့ရှင်ရှင်းတက်နေမှာပဲအဲ့လိုတော့ဖြစ်တယ်လေအပြီးပြီးတက်တာဒါရရဆက်ဆက်ကိုတက်တာအာအတင်းရောက်တက်တယ်ကျွန်တော်ဒီကလောက်ဆိုအဲ့အဲ့ဒီဒီရက်နေ့အတော်တင်
စစ်တော်စီဘ ഹു ဘန်ကတော့အမေရိကန်ဒေါ်လာကိုမြန်မာငွေ 2,100 ကျပ်နဲ့ရန်ကုန်ရွှေလုပ်ငန်းရှင်များအသင်းကအခောက်ရွှေတစ်ကျပ်သားကိုကျပ်46သိန်းကျော်သတ်မှတ်ထားပေမဲ့အဲ့ဒီဈေးနှုန်းတွေနဲ့အယောင်းဝယ်လုပ်တဲ့သူမရှိဘူးလို့လည်းရွှေလုပ်ငန်းရှင်တွေကပြောပါတယ်။ကျပ်ငွေတန်ဖိုးကျဆင်းလာတာဟာလက်ရှိပြည်တွင်းနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ဆက်ဆက်နေတယ်လို့အမည်မဖော်လိုတဲ့ရန်ကုန်မြို့ကရွှေပဋိပက္ခလုပ်ငန်းလုပ်ကင်သူတယောက်က RFA ကိုပြောပါတယ်။
ဆွေးနွေးရတော့တန်လေးနဲ့အားကြီးဆက်ဆက်နေတာတော့အဆိုကတက်မှတ်လိုက်တဲ့အနေထားပေါ်မှာပဲအားကြီးဟိုတက်နေရတယ်ဟိုဆိုရင်60-65လောက်တော့မှာရှိတယ်
ပြီးခဲ့တဲ့ဇွန်လဆန်းပိုင်းကတရားမဝင်နိုင်ငံခြားငွေလဲလုပ်ငန်းလုပ်ကင်သူတွေငွေဈေးနဲ့ရွှေဈေးမတည်ငြိမ်အောင်လုပ်သူတွေရှိတယ်ဆိုပြီးတော့လူပေါင်း80ကျော်ကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးတာအရေးယူတာတွေလုပ်ခဲ့ပါတယ်။ဒါပေမဲ့ငွေကြေးဖောင်းပွားမှုကိုအခုလိုထိန်းချုပ်ဖို့ကြိုးစားတာကထိရောက်တာမဟုတ်ဘဲအခြေအနေကိုပိုဆိုးလာစေတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တယောက်ကထောက်ပြပါတယ်
။ဟိုကအဲ့လိုလုပ်နေတက်လေပဲထုတ်လေတက်လေပဲနောက်တော့အလုပ်ဖြစ်လို့လူတွေမကြောက်ပြဿနာအဲဒီမှာလူတွေပြဿနာမယုံတော့ညီတွေဒေါ်လာဝိုင်းဝယ်ကြတော့ဝိုင်းဝယ်ကြတဲ့အခါကျမကြောက်မဲ့ပေါ်မနိုင်တော့ဓမန်ဒါပေမဲ့နောက်တော့မနိုင်တော့ကြတော့ဒီပုံစံတွေကစစ်တွမှုပါ냐ဆိုတော့ဒေါ်လာတွေဝယ်ရခြင်းကတော့ခက်တော့
လက်ရှိမှာကြက်ငွေတန်ဖိုးကျဆင်းလာတာနဲ့အတူနိုင်ငံတော်ဝန်မှာကုန်စည်နှုန်းညှင့်တက်မှုတွေပါကြုံတွေ့နေကြရတာပါစစ်ကောင်စီဩဂတာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ KSSS အစိုးရရဲ့စီးပွားရေးစနစ်အမျိုးမျိုးကိုအကောင့်ထည့်ဖော်ခဲ့ကြတဲ့အထက်မှာတမဝါယာမစနစ်ဟာလက်ရှိအခြေအနေအရအသင့်တော်ဆုံးဖြစ်တယ်လို့ဇူလိုင်လ29ရက်နေ့ကစစ်ကောင်စီအဖွဲ့အစည်းအဝေးမှာပြောခဲ့ပါတယ်သမဝါယမအသင်းတွေဖွဲ့စည်းပြီးတော့စိုက်ပျိုးရေးမွေးမြူရေးထုတ်ကုန်တွေကိုအခြေခံတဲ့စက်ရုံအလုပ်ရုံတွေတည်ထောင်ဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်ရှင
်အခုဆက်လက်ပြီးတော့စစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒီနှစ်ရဲ့ပထမ9လအတွင်းမှာပဲတနေ့ရက်ထဲမှာလူ9ဦးထပ်မနေအစုလိုက်အပြုံလိုက်သေဆုံးမှု10ခုရှိခဲ့ပြီးတော့အရက်သား114ယောက်သေဆုံးခဲ့ရတဲ့အကြောင်းကိုရဲကောင်မြင့်မောင်တင်ပြထားပါတယ်ရှင်
အနာသိန်းစစ်ကောင်စီဟာအရက်သားတွေကိုစည်ရေးပစ်မှတ်တဲ့ဖွဲ့တတ်မှတ်ပြီးလေကြောင်းကနေတိုက်ခိုက်တာတွေပုံများလာတယ်လို့ဒေသအခြေဆိုင်ကာကွယ်ရေးတပ်တွေနဲ့အရက်သားတွေကပြောပါတယ်။ RFA ကနေပြုစုထားတဲ့အချက်လက်တွေအရဒီနှစ်ဇန်နဝါရီလကနေဇူလိုင်လ29ရက်နေ့ထိ9လတာကာလအတွင်းမြို့နယ်ပေါင်း10မြို့မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်အရက်သား114ဦးသေဆုံးခဲ့ပါတယ်။နောက်ထပ်အရက်သား289ယောက်ကတော့မတန်ဆွမ်းသူတွေဖြစ်နောက်ဆက်တွဲအခြေအနေတွေကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့မှာပဲမွန်ပြည်နယ်ကြိုက်မြောမြို့နယ်ကဖုန်ကြီးကျောင်းတစ်ကျောင်းကိုလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရက်သား19ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ဖုန်ကြီးကျောင်းအတွက်မှာလူစီကားနေတဲ့အချိန်မှာစစ်ကောင်စီဘက်ကအရက်သားတွေကိုစစ်ရေးပစ်မှတ်တပ်ဖွဲ့တတ်မှတ်ပြီးပစ်ခတ်ခဲ့တာလို့ကြိုက်မြောမြို့ကန်ကိုဝေဦးကပြောပါတယ်
။ရဲကြီးကကြီးမှာဆိုတော့ဒီလူတွေအနေနဲ့ဒီတဲ့အတိုင်းပဲကျွန်တော်တို့ဘုဒ္ဓဘာသာတွေဟိုကလေးတွေကဒီရဲကြီးကကြီးဆိုရင်ကျွေးကြမယ်၊မွေးကြမယ်အော်ဖုန်းကြောင်းမှာလူစုကြမယ်ဆိုတော့အစင်လာအများနဲ့ရှိတယ်ရှိတဲ့ခါကျတော့အဲ့ဒါကိုတိတိကျကျနဲ့ဟိုဟာသူကကျဲချတယ်သူကဒါလူတို့ကိုသူကမျက်နှာတစ်ခါမှကြည့်တာမဟုတ်ဘူ
းဒီခုနှစ်လအတွင်းမှာကြိုင်မျောမြွနဲ့အပြင်စကိုင်းဆော်လွိုက်ကော်ဒီမော့ဆိုကမ်ပတ်မင်းကင်းနဲ့တိန်းနီမြွနဲ့တို့ဟာလေဆောင်ကနေစုစုပေါင်း၈ကြိမ်တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်
မွန်ပြည်နယ်အတွင်းမှာမြေပြင်ထိုးစစ်တပ်ဝေဟင်ထိုးစစ်တွေကိုစစ်ကောင်စီဘက်ကလူတက်လက်နက်တပ်ဖွဲ့အုံချလာတာလို့ရင်းမြစ်နယ်ဒေသကာကွယ်ရေးအဖွဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုရေးဘလူးကပြောပါတယ်ဒီကြောင့်လဲဆိုတာတော့ဒါဒီကြောင့်မို့ရှိလို့ဒီကြောင့်မို့လည်းရှိရပြအရင်တန်းပြီးတိကျတာတကယ်ကြောင့်မို့လို့ကျွန်တော်အနေနဲ့အမြင်မှာသုံးသပ်ရရင်တော့ဒီဒုက္ခကလည်းတိကျနိုင်ရတဲ
ကတော့စစ်ကောင်စီဟာလေးဆောင်တိုက်ခိုက်မှုတွေမှာအရက်ဖတ်သုံးလေးရင်တွေကိုပါအသုံးပြုလာတာတွေ့ရတယ်လို့ပြောပါရယ်။တရားလွှတ်တော်ရှေ့နေတူကတော့1959ခုနှစ်တပ်မတော်အုပ်ပဒေထဲမှာအရက်ဖတ်ပြစ်မှတ်တွေကိုမပစ်ခတ်ဖို့ပြဋ္ဌာန်းထားတဲ့တားမြစ်ချက်တွေကိုစစ်ကောင်စီကချိုးဖောက်နေတယ်လို့ထောက်ပြပါရယ်
။အဲဒီများညာလူနဲ့ပြည်သူတွေနဲ့ရောဖွေးနေတယ်ဝီခွဲမရဘူးဆိုရင်လည်းဝမ်းတပ်ပြီးထုတ်ပြီးတော့ပဲတက်ခတ်လို့ရတာ။ဒါပီရက်ဒီကြည့်လို့ဒါခုနအတိုင်းအတိုင်းနဲ့ကိုင်းကြီးကြည့်လို့ဆန်တဲ့လူဘသူသေးသေးမသေးသေးအရသားတွေသေးသေးမသေးသေးလူကြီးအရက်ပဲပြတ်မှတ်တယ်တက်ခတ်လို့မရပါဘူး။ဒါနိုင်ငံတကာဥပဒေရရောခုနပြည်တွင်းဥပဒေဒီရရောအလုံးကန့်တတ်ထားပါ
RFA ကနေပြုစုထားတဲ့စီးနေရစစ်တပ်ကအာဏာသိမ်းတဲ့ချိန်ကနေ2024ခုနှစ်မေလကုန်ထိ3နှစ်ကျော်ကာလအတွင်းစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုတွေကြောင့်စုစုပေါင်းအရက်သား 2,000 နီးပါးတေဆုံးခဲ့ပြီးတော့ဒဏ်ရာသူစုစုပေါင်း 4,000 နီးပါးထိရှိခဲ့ပါတယ်ခင်ဗျာ
။အခုနောက်ဆုံးအနေနဲ့ထိုင်းနိုင်ငံမဟာချိုင်မြို့မှာရွှေပြောင်းမြန်မာတွေရဲ့ကျောင်းနေအရွယ်ကလေးငယ်တွေကိုစတင်ပေးနေတဲ့ပညာရေးစင်တာတစ်ခုအကြောင်းကိုမတ်သက်စင်လိုင်းပြောပြပါမယ်ရှင်။
ဒါကတော့ထိုင်းနိုင်ငံမဟာချိုင်မြို့မှာရှိတဲ့ရွှေပြောင်းမြန်မာအလုပ်သမားတွေရဲ့ကျောင်းနေရွယ်ကလေးတွေပညာသင်ကြားနေတဲ့ USAMDEC လို့ခေါ်တဲ့မြန်မာထိုင်း Education Center ပါ။မြန်မာပြည်မှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံကိုအကြောင်းမျိုးမျိုးကြောင့်ရွှေပြောင်းချေချသူများရတယ်မြသူတို့ကလေးငယ်တွေရဲ့ပညာရေးအတွက်ယူရပြီးကျောင်းကိုဖွင့်လှစ်ခဲ့တာလို့ဒီပညာရေးစင်တာတည်ထောင်သူဦးကိုကိုနိုင်ကပြောပါတယ
်လောလောဆယ်စာဖွင့်တာ၄လပေါ့နော်၄လစာဖွင့်တဲ့အချိန်မှာကျွန်တော်တို့ကတွက်တာတော့ဟို20 30လောက်50လောက်ပဲရှိမယ်လို့တွက်ပြီးတော့ကျွန်တော်ကအပြင်ကျောင်းလေးမှာငါပြီးတော့ကျွန်တော်ဖွင့်ကြတာပေါ့နော်အပြင်အခန်းလေးငါပြီးဖွင့်ကြတယ်သို့တော့ကျွန်တော်တို့ထင်ထားတာထက်ကိုအရန်များပြားလာတော့မူတည်ပြီးတော့ကျွန်တော်တို့ဟိုဒီနေရာမှာရွှေ့ပြီးတော့ဟိုကကိုကျောင်းမှာရှိတဲ့ကလေးတွေအားလုံးတွေပေါင်းပြီးတော့ကျွန်တော်တို့ကတကြောင်းလေးကိုလုပ်လိုက်တယ်
။ဒီလေးလာအတွင်းမှာတက်ရောက်ပညာသင်ကြားနေတဲ့ကျောင်းသားဦးရေ1200ကျော်ရှိပါတယ်။ဒီစင်တာမှာမူဂျိုဆင်ခြေကံပညာသူငယ်တန်းကနေ12တန်းထိမြမသင်ရိုးတိုင်းသင်ကြားပေးနေတယ်လို့ဆိုပါတယ်။ဘာသာစကားတွေအနည်းငယ်ကတော့အင်္ဂလိပ်နဲ့ထိုင်းဘာသာစကားတွေလည်းသင်ကြားပါတယ်။ဒီစင်တာမှာပညာသင်ကြားပေးနေတဲ့ဆရာဆရာမဦးရေ30နီးပါးရှိပြီးတော့အဲ့ဒီကအများစုကစီဒီအန်ကျောင်းဆရာဆရာမတွေပါထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလူသမားတွေရေကုညီဆောင်ရွက်ပေးနေတဲ့ Labor Protection Network အဖွဲ့အစည်းအကူအညီနဲ့ထိုင်းနိုင်ငံမှာပညာရေးစင်တာအဖြစ်တရားဝင်ဖွင့်လှစ်ထားတာဖြစ်ပါတယ်ဒီစင်တာဟာရွှေပြောင်းမြန်မာအလုပ်သမားတွေနိုင်ငံရေးကြောင့်ထိုင်းနိုင်ငံကိုရွှေပြောင်းချေချသူတွေစပေးတိန်းဆောင်လာသူတွေရဲ့သားသမီးတွေပညာရေးအတွက်အားထားစရာတစ်ခုလည်းဖြစ်ပါတယ်ဝန်ပြည်နယ်ကျမ်းမျိုးမြို့နယ်ကထိုင်းနိုင်ငံကိုရွှေပြောင်းလာသူတယောက်ကလည်းတာသမီနှစ်ယောက်အတွက်ဒီစင်တာကိုပဲအကူနေရတယ်လို့ပြောပါတယ်
။နောက်ကတစ်ဖက်တာသမီရဲ့ပညာတက်စေချင်လို့ဒီအဝေးကနေဒီမှာလာထားတာပေါ့။နေလာတော့အဝေးကြီးမမကြောင်းတော့မစိတ်ထိုင်းကြောင်းတော့စိတ်တယ်ဒါပေမဲ့သူတို့အယွယ်ကြတော့ဟိုမဟုတ်ဒီမဟုတ်အယွယ်ကကြီးနေပြီဆိုတော့ပမာပြည်ကနေလာတယ်ဆိုတော့အကြောင်းပမာကြောင်းကိုရှာပြီးတော့လိုက်ထားတာပေါ့
။မဟာချိန်မှာဒီလိုမြမရွှေပြောင်းကလေးတွေကိုစတင်ပေးနေတဲ့ကျောင်းပေါင်းစေချောင်းကျော်ရှိပါတယ်လက်ရှိမြန်မာပြည်တွင်းနိုင်ငံရေးမတည်ငြိမ်တာကြောင့်ကလင်းငယ်တွေစာသင်ခန်းတွေနဲ့ဝေးကွာပြီးပညာသင်ကြားခွင့်ဆုံးရှုံးနေရပါတယ်ထိုင်းနိုင်ငံတော်မှာပညာသင်ကြားနေတဲ့မြန်မာရွှေပြောင်းကလင်းငယ်၄သိန်းလောက်ရှိနိုင်တယ်လို့ကုညီပေးနေသူတွေကခံမှန်းကြပါတယ်ရှင
် RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြရစေမြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်